နှစ်မကုန်ခင်မှာအမေရိကန်ဘက်ကကမ်းလှမ်းချက်အသစ်တစ်စုံတရာပေးဖို့တောင်းဆိုထားတဲ့ကမ်းသတ်ရဲ့ကုန်ဆုံးချက်ညှိကလာနေပြီဖြစ်ကြောင်းမြောက်ကိုရီးယားကအမေရိကန်ကိုဒီကနေ့သတိပေးပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုခရစ်စမတ်လက်ဆောင်မျိုးရွေးချယ်ရယူမလဲဆိုတာသူတို့ကိုယ်တိုင်ဆုံးဖြတ်ရမှာဖြစ်ကြောင်းအမေရိကန်နဲ့ဆက်ဆံရေးကိုတာဝန်ယူရတဲ့မြောက်ကိုရီးယားလက်ထောက်နိုင်ငံရေးဝန်ကြီးရီတေဆုံးရဲ့ပြောကြားချက်ကိုအစိုးရပိုင်းသတင်းကကြေညာခဲ့ပါတယ်။အမေရိကန်တို့လှုပ်ဆောင်နေတဲ့တွေ့ဆုံဆွေးနွေးမှုတွေဟာနိုင်ငံရေးအမြတ်ထုတ်ဖို့လှုပ်ဆောင်နေတဲ့လက်စားမှုသာဖြစ်ကြောင်းလည်းလက်ထောက်ဝန်ကြီးတွေကဝေဖန်ပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ကြားပြုလုပ်နေတဲ့နျူကလ িয়ার ဆွေးနွေးမှုတွေမှာမြောက်ကိုရီးယားဘက်ကသူတို့ရဲ့နျူကလ িয়ার ပိုင်ဆိုင်မှုတွေကိုတခုမှမဖျက်ဆီးခင်ပိတ်ဆို့ရေးယူမှုတွေပြန်လည်ရုပ်သိမ်းပေးဖို့လိုလားနေတာကိုအမေရိကန်ဘက်ကလိုက်ရောခြင်းမရှိတာကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကဆွေးနွေးမှုတွေဆန်းကပ်နေကြတာပါ။မြောက်ကိုရီးယားကအဲဒီလိုသတိပေးချက်ထုတ်ပြန်တဲ့အပေါ်နေတိုးထိပ်စီဆွေးဝဲတက်ဖို့လမ်းမျိုးကိုရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတိုက်ရိုက်တုံ့ပြန်ပြောဆိုတာမျိုးမရှိပေမဲ့သူနဲ့မြောက်ကိုရီးယားခေါင်းဆောင်အကြားကောင်းမွန်တဲ့ပုဂ္ဂိုလ်ရေးရဆက်ဆံမှုရှိကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။ဒါပေမဲ့အမေရိကန်ရဲ့စစ်အင်အားတောင့်တင့်ခံမှာပုံကိုထည့်သွင်းပြောကြားခဲ့ပြီးစစ်တပ်ကိုအတုံးပြုဖို့မလိုအပ်လောက်ဘူးလို့သူအနေနဲ့ယူဆကြောင်းဒါပေမဲ့လိုအပ်ရင်တော့တိုက်ရင်အားကိုတုံ့တော့မှဖြစ်ကြောင်းသမ္မတခံကပြောကြားခဲ့ပါတယ်။